နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဒီမိုကရေစီအရေးဥဆောင်လှုပ်ရှားမှုတွေကိုဂုဏ်ပြုတဲ့အနေနဲ့စကော့လန်နိုင်ငံအဘာဒင်းမြို့တော်ကောင်စီနဲ့ Amnesty International ရဲ့အဘာဒင်းအဖွဲ့ခွဲတို့က Hazel Head ပန်းချံအတွင်းမှာစိုက်ထူထားတဲ့ကျေးဇူးအမည်ပြားကိုဖြုတ်ချဖို့အဘာဒင်းမြို့တော်ကောင်စီကစက်တင်ဘာလ10ရက်နေ့မှာဆုံးဖြတ်လိုက်ပါတယ်။ Amnesty International ရဲ့အဘာဒင်းအဖွဲ့ခွဲကအဖွဲ့ဝင်ဟောင်းတွေရဲ့တောင်းဆိုချက်အရဒေါ်ဆန်းစုကြည်ကျေးဇူးအမည်ပြားဖြုတ်ချရေးဆိုင်ရာအဆိုပြုချက်ကိုအဘာဒင်းမြို့တော်ကောင်စီအဖွဲ့ဥက္ကဋ္ဌဘာနီခရော့ကက်ကတင်သွင်းခဲ့ပြီးတဲ့နောက်ကောင်စီဝင်တွေကမဲခွဲဆုံးဖြတ်ခဲ့ကြတာမှာဖြုတ်ချဖို့မဲခွဲအတည်ပြုခဲ့ကြပါတယ်။ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်နေတဲ့အကြမ်းဖက်မှုတွေနဲ့အဲ့ဒီရဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့ဆန္ဒမှုဆိုင်ရာအခက်အခဲတွေရပ်တန့်ရေးလှုပ်ဆောင်ဖို့နိုင်ငံတကာကဖိအားပေးနေတဲ့ကြားကပဲဒေါ်ဆန်းစုကြည်ဟာတိုင်းပြည်ခေါင်းဆောင်တဦးအနေနဲ့ရပ်တန့်အောင်လှုပ်ဆောင်ဖို့ပြက်ကွက်ခဲ့တာကြောင့် Amnesty International အဘာဒင်းအဖွဲ့အခွဲကအဖွဲ့ဝင်ဟောင်းတွေကဒေါ်ဆန်းစုကြည်ရဲ့အမည်ကိုဖြုတ်ချပေးဖို့တောင်းဆိုခဲ့ကြတာပါ။ဒေါ်ဆန်းစုကြည်ရဲ့အမည်နေရာမှာမြန်မာနိုင်ငံအတွင်းလူ့အခွင့်အရေးလွတ်လပ်မှုနဲ့ဒီမိုကရေစီရရှိရေးတို့အတွက်ရုန်းကန်လှုပ်ရှားနေကြတဲ့သူတွေအတွက်ရည်စူးပြီးအစားထိုးထားရှိသွားမယ်ပစ္စည်းရဲ့ကုန်ကျစရိတ်ကိုတွက်ပေးဖို့အတွက်လည်းသက်ဆိုင်ရာအရာရှိတွေကိုမြို့တော်ကောင်စီကညွှန်ကြားချက်တစ်ပါးတည်းထုတ်ပြန်လိုက်ပါတယ်။ဒေါ်ဆန်းစုကြည်နေအကြေကျုပ်ကြနေစဉ်2015ခုနှစ်ကချီးမြှင့်ခဲ့တဲ့ Freedom of Edinburgh စုကိုအခု NLD အစိုးရလက်ထက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာခြင်းမှာပြန်ရုပ်သိမ်းဖို့ Edinburgh မြို့တော်ကောင်စီကပြီးခဲ့တဲ့ဩဂုတ်လ23ရက်နေ့ကဆုံးဖြတ်ခဲ့ပါတယ်။ဗြိတိန်နိုင်ငံ Oxford မြို့ရဲ့ဂုဏ်သူဆောင် Freedom of Oxford စုအပါအဝင် Glasgow နဲ့Newcastle မြို့တွေကဒေါ်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့လူခွင့်ရေးဆိုင်ရာဂုံတူဆောင်စုတွေကိုအတိအကျပြန်လဲရုပ်သိမ်းခဲ့ကြတာမှာအခုခုနှစ်ခုရှိသွားပြီဖြစ်ပါတယ်